ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီဟာပထမဦးဆုံးအကြိမ်မြေပြင်ကွင်းဆင်းလှစ်လာမှုတွေဆောင်ရွက်ခဲ့ပြီးတဲ့နောက်မှာဦးစားပေးအနေနဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ဒဟဇာရဖြစ်ရေးကိုဆောင်ရွက်မှာဖြစ်တယ်လို့တစ်ဖက်နိုင်ငံကိုရောက်ရှိနေသူတွေပြန်လည်လက်ခံနိုင်ရေးကိုလည်းအဓိကဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်ဖို့ရှိနေပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့စည်းလိုက်တဲ့ကော်မတီဟာဒီလ18ရက်ကနေ20ရက်နေ့အထိရခိုင်ပြည်နယ်ကြောက်တော်ဘူတိတော်မောင်တော်မြို့တွေကိုကွင်းဆင်းလေ့လာခဲ့ပါတယ်။ဒီလိုကွင်းဆင်းလေ့လာပြီးတဲ့နောက်ဦးစားပေးအဖြစ်ဆောင်ရွက်မဲ့လုပ်ငန်းတွေကိုရခိုင်ပြည်နယ်အကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
ကျောင်းရီစုံမူရင်းနဲ့ဒီနေ့အင်းကြီးရအရေးကြီးတဲ့အတွက်ကြောင့်ပေါ့လို့ဒါနဲ့ပတ်သက်ပြီးတော့နံပါတ်၄ထားပြီးတော့ဆောင်ရွက်ဖို့ပေါ့ဗျာထိတ်ဆုံးပါပေါ့နော်ဟုတ်ကဲ့နောက်ပြီးတော့ဒီသက်ခံတိုင်းရင်းသားများနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေရှိတယ်
တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့တဟဇာတာဖြစ်ရေးဟာဆက်ဆက်နေတာကြောင့်ဒီချက်တွေကိုအလေးထားညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ
်တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးတဟဇာတာဖြစ်ရေးဆိုရင်တဟဇာတာဖြစ်ရေးဆိုတာဒီသက်ခံတိုင်းရင်းသားတွေနဲ့ခန်းစားချက်ပြင်ထန်တဲ့ကိစ္စတွေလည်းရှိတယ်ဒါတွေကိုလည်းကျွန်တော်တို့ညှိနှိုင်းဆောင်ရွက်ရမယ်ခန်းစားချက်ကိုအရန်ကိုရှင်းတန်းတင်ပြီးတော့ဆောင်ရွက်လိုက်လို့ရှိရင်လည်းတရားဥပဒေစိုးမိုးရေးဆောင်ရွက်ရတာတည်ငြိမ်ရေးဆောင်ရွက်ရတာနည်းနည်းခက်တယ်ဆိုတော့ဒါတွေကိုလည်းကျွန်တော်တို့အနိုင်ဆုံးအကောင်းဆုံးနဲ့အဲ့ဒီနေ့ဆောင်ရမယ်တကယ်လို့ဆိုရင်ကျွန်တော်တို့ကပြည်သူအကျိုးဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေတကယ်အကျိုးရှိရင်ဆိုတော့ပေါ်လွင်အောင်ကျွန်တော်တို့ဆောင်ရွက်ရင်တော့ဒါတွေကဖြစ်လာမယ်လို့ထင်တယ်
တခြားအလေးထားဆောင်ရွက်မဲ့အချက်တစ်ခုကတော့တဖက်နိုင်ငံကိုရောက်ရှိနေသူတွေပြန်လည်လက်ခံရေးကိစ္စဖြစ်ကြောင်းဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်ပြန်လည်လက်ခံဖို့အတွက်ကူစားပေးဆောင်ရွက်မှာဒါပေမဲ့ဆိုခုဘက်မှာဘယ်လောက်ရောက်နေပြီပညာတကယ်လို့တိကျဘယ်လောက်မှမသိနိုင်တော့ဒါကိုပြန်လည်လက်ခံဖို့ကျွန်တော်တို့ဆောင်ရွက်မယ်တောင်းတဲ့ခါကျတော့1993ဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူတူညီချက်များရှိတယ်။အဲ့ဒါကိုလည်းစနစ်ကျအောင်ဒီနေ့ညှိနှိုင်းဆွေးနွေးခဲ့ရပြီ။ကျွန်တော်တို့ဒါကိုစနစ်ကျကျွန်တော်တို့ဆောင်ရွက်မှာဖြစ်တယ်။အဲ့ဒီစီစဉ်ကြီးပေါ်လာရင်တော့အားလုံးပြည်သူတွေကိုလည်းလည်းပြောပြမှာပေါ့။အခုကတော့ဆောင်ရွက်နိုင်မဲ့အစီအစဉ်များကိုအခုညှိနှိုင်းဆုံးဖြတ်တုံးကြည့်ရတာပေါ့နော်။ဒါပေမဲ့ထိတ်ဆုံးကနေပြီးဆောင်ရွက်မယ်တဲ့မှာလည်းဒီလည်းပါတယ်။
နိုင်ငံတကာသတင်းမီဒီယာတွေမှာတော့တဖက်နိုင်ငံကိုရောက်ရှိနေသူအစ္စလမ်ဘာသာဝင်3000အထက်ရှိကြောင်းကုလသမဂ္ဂကိုကိုးကားပြီးဖော်ပြကြပါတယ်။ဒီလိုတဖက်နိုင်ငံကိုရောက်ရှိနေသူတွေကိုပြန်လည်လက်ခံဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားစီစစ်တာတွေကိုလည်းအချိန်အဟုန်မြင့်ဆောင်ရွက်ဖို့ရှိကြောင်းပြောပါတယ်
။စစ်တပ်နဲ့နိုင်ငံသားဥပဒေကျွန်တော်တို့ဦးစားပေးဆောင်ရွက်နေမှာအဲ့ဒါပါတယ်။အဲ့ဒါဘလို့ဆောင်ရွက်တာလဲဆိုတော့စစ်တပ်နဲ့နိုင်ငံသားဥပဒေကိုပြင်တာကိုပြောတာမဟုတ်ဘူး။ဒီလိုနိုင်ငံသားဥပဒေနဲ့ညီနိုင်ငံသားဖြစ်မှုကိုဆောင်ရွက်တဲ့နေရာမှာ National Verification Process ဆိုတဲ့ဟာကိုကျွန်တော်အချိန်အဟုန်နဲ့မြင့်ပြီးဆောင်ရွက်မယ်။ဒါကျွန်တော်ရဲ့ mandate ထဲမှာပါတယ်၊လိုအပ်မဲ့တာဝန်ထဲမှာပါတယ်။နိုင်ငံသားဖြစ်ဖို့အတွက်စီစစ်တဲ့ process ကိုဖြတ်သန်းရမယ်ပေါ့နော်။အဲ့ဒါကိုကျွန်တော်ကတကယ်အောက်ခြေမှာနားလည်အောင်ရှင်းပြရမယ်။ရှင်းပြပြီးရင်အဲ့ဒီ process တွေဝင်ပြီးရင်တကယ်အရှိစက်နဲ့ဥပဒေနဲ့အညီကျွန်တော်အခုဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်
။တခြားအကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေမှာလမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေလက်တလောဆောင်ရွက်ဖို့နဲ့လေယာဉ်လုပ်ငန်းခွင်ကိစ္စတွေကိုလည်းဆောင်ရွက်ဖို့ပြင်ဆင်ထားကြောင်းပြောပါတယ်။အကြံပြုချက်များအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီဟာဒီလ27ရက်နေ့မှာဒုတိယအကြိမ်စည်းဝေးကိုကျင်းပပြီးကွင်းဆင်းလေ့လာတွေးရှိချက်တွေကိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဌာနအလိုက်စီမံချက်တွေရေးဆွဲဖို့ဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒီလ28ရက်နေ့မှာတော့ဝန်ကြီးဌာနအလိုက်ရေးဆွဲထားတဲ့စီမံချက်တွေကိုတင်ပြရမှာဖြစ်ပြီးဒီတင်ပြချက်တွေပေါ်မှာအခြေခံပြီးမဟာဗျူဟာတရချမှတ်ဖို့လည်းပြင်ဆင်ထားပါတယ်။